မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံကပေးနေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုလုံခြုံရေးအခြေအနေတွေကဆန်းကန်ထားပြီးပြန်လည်သုံးသပ်ပေးဖို့ထိုင်းနိုင်ငံအင်းနီဂျင်းတိုင်းပြည်များအတွက်စီးပွားရေးဖွံ့ဖြိုးမှုပူပေါင်းဆောင်ရွက်ရေးအေဂျင်စီနေဒါအကြီးအကဲကထိုင်းအစိုးရကိုတိုက်တွန်းပါတယ်လုံခြုံရေးအခြေအနေကမြန်မာနိုင်ငံအတွက်ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးရေးစီမံချက်တွေကိုစောင့်ကြည့်နိုင်တာမျိုးတိုးတက်မှုအခြေအနေသုံးသပ်နိုင်တာမျိုးမရှိတဲ့အကြောင်းနေဒါအဖွဲ့ရဲ့ဒါရိုက်တာဖိလာမဲဝူတီထောင်နဲ့ဒီလက်ကပြောဆိုတာကို The Nation သတင်းစာမှာရေးပါတယ်မြန်မာနိုင်ငံအတွက်အခြေခံအဆောက်အုံဖွံ့ဖြိုးရေးငွေကြေးနဲ့အကြံဉာဏ်ပေးတာတွေအပါအဝင်ဖွံ့ဖြိုးရေးအကူအညီအတော်များများကိုထိုင်းအစိုးရကစစ်ကောင်စီနဲ့တခြားလုံးထိတွေ့ဆက်ဆံပြီးပေးအပ်ခဲ့ပါတယ်စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအေဂျင်စီနေတာအနေနဲ့မြန်မာနိုင်ငံအတွက်ထိုင်းဘတ်ငွေ 2.4 ဘီလီယံရှိတဲ့စီမံချက်ခုနှစ်ခုအတွက်ထောက်ပံ့ပေးခဲ့ပြီးအဲ့ဒီအထက်မှာငွေကြေးအရဗန်းငွေ 2.3 ဘီလီယံနဲ့အကြံဉာဏ်ပေးဖို့ဗန်းငွေ 68 တန်းသုံးဆွဲခဲ့တဲ့အကြောင်းနေရာအကြီးအကဲကပြောပါတယ်လောက်ကန်နေတဲ့စီမံချက်တွေထဲမှာရန်ကုန်မြို့လျှက်စစ်မီပေးဝေးရေးစနစ်တိုးတက်အောင်လုပ်ဖို့မဟာမဲခေါင်ဒေသဖွံ့ဖြိုးရေးတတိယအဆင့်မြဝတီကနေ66ကီလိုဝတ်လျှက်စစ်တပ်အားလိုင်းအသစ်ဆောက်လုပ်ရေးနဲ့တဝယ်နဲ့ထိုင်းမြန်မာနှစ်လမ်းသွားအဝေးပြေးလမ်းမှာဖောက်လို့ရေးလှိလာမဲ့အစီအစဉ်တွေလည်းပါဝင်ပါတယ်ခင်ဗျာ